ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကလောက်ကင်မြို့နယ်မှာတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား18ယောက်ကိုဖမ်းဆီးခဲ့ပြီးအဲ့ဒီထဲက5ဦးကိုတော့ရဲအယောင်ဆောင်မှုနဲ့ပါတရားစွဲထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့လောက်ကင်မြို့နယ်မှာတရုတ်မြန်မာနယ်စပ်ကနေတရားမဝင်ဝင်ရောက်သူတွေကိုတက်ရဲနဲ့ပြည်သူ့စစ်ပူးပေါင်းအဖွဲ့တွေက15ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်တရားမဝင်ဝင်ရောက်လာသူတရုတ်နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ရမှာ9ဦးကိုတော့ရဲအယောင်ဆောင်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးချုပ်ဇော်ခင်အောင်ကအခုလိုအတည်ပြုပြောပါတယ်
။အဲ့ဒီမှာကျတော့ကျွန်တော်တို့ကိုယ်ပိုင်ရဲရှိတယ်။ကျွန်တော်တို့ရဲတပ်ဖွဲ့အောက်ကပေါ့။ကိုယ်ပိုင်ရဲအယောင်ဆောင်တာပေါ့ဗျာ။ကိုယ်ပိုင်ရဲကတရုတ်တွေနဲ့ပုံစံတူတာပေါ့။စကားပြောလဲသူကပြောစကားပြောတာပေါ့နော်။အဲ့ဒီမှာလည်းကျွန်တော်တို့ကကိုကန့်ရဲ့အင်းရားနေရာတော့ရှိတယ်အဲ့ဒီမှာကျွန်တော်တို့တပ်ဖွဲ့ဝင်ပေါ့နော်အဲ့ဒါသူတို့အကြောင်းဆောင်တာပေါ့အဲ့ဒါကိုသူတို့ကပြန်ဖမ်းပေးတာပေါ့အဲ့လိုမျိုးယူနီဖောင်းကလည်းကျွန်တော်တို့ယူနီဖောင်းကိုတည်းပြီးတော့လက်ကိတ်တွေပါနေကြိုင်နေအဲ့အဲ့လိုမျိုးပေါ့အကြောင်းဆောင်ပြီးတော့မှသူတို့ကဝေတောင်းတာတို့ဘာလို့တာလို့ညာလို့တာလိုက်လုပ်နေချင်းနေအဲ့ဒါကြောင့်မလို့သူတို့ကဖမ်းပြီးတော့မှအုပ်ရင်းနေညီတရားဆွဲတာပေါ့ဗျာ
ဖန်စီရမိတဲ့အထဲမှာရဲဝတ်စုံနှစ်စုံကြီကာအင်ကြီးတစ်ထည်လက်ထိတ်၅ခုနဲ့ဖိုင်ဘာတနတ်အတူ၂လက်တို့ပါဝင်ခဲ့ပါတယ်။လောက်ကင်မျိုးကရဲရရှိတူဦးကတော့ရောင်ဆောင်သူ၅ဦးကိုရစသက်ကြီးပုံပ190နဲ့တရားစွဲဆိုပြီးထိန်းသိမ်းထားကြောင်းပြောပါတယ်
။တရားဝင်ဝင်ရောက်လာတဲ့ကြောင်လောက်ကအဆက်၃တင်းနဲ့အမှုဖွင့်နဲ့ဖွင့်ပြီးရစစ်စစ်ပေါ်ပေါက်ရဲရရစသက်ကြီးပုံပ190နဲ့ဒါတရားထက်ဆွဲတာပေါ့နော်။အဲတရားရုံးရဲ့တရားသူကြီးရဲ့ချုပ်မင့်အရာပေါ့နော်။ဆုံးမရကျွန်တော်တို့ကမြို့မရဲစခန်းမှာထုတ်နှောင်ထားတာပေါ့နော
်ရဲစသက်ကြီးဥပဒေပုံမှန်190ဟာပြည်သူဝန်ထမ်းအဝယ်အစားနဲ့အမှတ်တရစိတ်ကိုလိန်လဲလှည့်ပြားရန်ရည်ရွယ်ချက်နဲ့ဝစ်စင်ကင်ဆောင်တဲ့အမှုဖြစ်ပြီးဒီဥပဒေပုံမှန်အရာထောင်ဒဏ်2နှစ်ဖြစ်စေငွေဒဏ်ဖြစ်စေထောင်ဒဏ်နဲ့ငွေဒဏ်2ရက်လုံးဖြစ်စေချမှတ်နိုင်တဲ့အမှုဖြစ်ပါတယ်ကိုကန့်ဒေတာဟာနေဆက်ဒေတာဖြစ်တာကြောင့်တရားမဝင်ခိုးဝင်တာတွေရှိနေပြီးအများစုကတော့လူဝင်မှုကြီးကြပ်ရေးဥပဒေလောကဥပဒေအရအေးအေးယူတာဖြစ်ပါတယ်